ဦးမင်းကြီးမင်္ဂလာပါခင်ဗျာ
မင်္ဂလာပ
ါအမေရိကခီးစဉ်အကြောင်းဆက်ပြောပြပါလားခင်ဗျာ
အဲကျွန်တော်ဒီတစ်ခါလာတဲ့အမေရိကခီးစဉ်အဓိကယူရချက်နှစ်ချက်ပေါ့နော်ပထမချက်ကကျွန်တော်ဒီ UNESCO ကလုပ်တဲ့ကုလသမဂ္ဂညီလာခံပေါ့နော်လူမျိုးစုရေးရာနှစ်စဉ်ကျင်းပတဲ့6ကြိမ်မြောက်ညီလာခံမှာဒီလူမျိုးစုအရေးနဲ့ပတ်သက်ပြီးတင်ပြဖို့အတွက်အဲဒါကိုလာတဲ့ပထမယူရချက်ပေါ့နော်ဒုတိယယူရချက်ကအမေရိကနိုင်ငံအတွင်းမှာရှိတဲ့မွန် community နဲ့တွေ့ဆုံမှုအဲဒီယူရချက်နဲ့အမေရိကနိုင်ငံကိုလာ
ဘသူတွေနဲ့တွေ့ပြီးပြီလဲခင်ဗျာဘာအစီအစဉ်တွေရှိသေးလဲထူးခြားအနေနဲ့ပေါ့လ
ေအဲလောလောဆယ်ကတော့ကျွန်တော်ကပြီးခဲ့တဲ့2ရက်လောက်ကမှ UN ညီလာခံပြီးသွားတာကိုအဲ့တော့ UN ညီလာခံမှာပဲတပတ်လောက်ကြာသွားတယ်ဆိုတော့အခုမှခီးစဉ်ကစတာဆိုတော့အခုမှ2နေရာပဲရောက်သေးတယ်ဒီအမေရိကခီးစဉ်နဲ့ပေါ့နော်အေးမွန်ကွန်မြူနတီနဲ့တွေ့တယ်ဒီကြားထဲမှာကျွန်တော်တို့ဒီ88မျိုးဆက်နဲ့တွေ့တယ်ပေါ့နော
်ဒီတွေမှာတော့88မျိုးဆက်တည်းအခု NLD ပါတီနဲ့ပူပေါင်းပြီးတော့ဒီခြေကဥတွေပြင်မဲ့ကိစ္စတွေကိုဟောပြောပွဲတွေပါတယ်စလုပ်လာတာတွေ့ရပါတယ်ဆိုတော့လက်ရှိအခြေအနေတွေနည်းနည်းလောက်တုံ့သက်ပြပါအောင်ခင်ဗျဒီဖွဲ့စည်းပုံအခြေခံဥပဒေအထူးသဖြင့်ပေါ့လေပုံမှန်436ပြင်မဲ့ကိစ္စရယ်နောက်88နဲ့ NLD ပူပေါင်းနေတဲ့အခြေအနေလေးတွေပေါ့ဘယ်လိုကနေဘယ်လိုပူပေါင်းဖြစ်သွားတာလဲဘယ်လောက်ထိကိုပူပေါင်းသွားမလဲဆိုတဲ့ဟာပေါ့ခင်ဗျာ
ကျွန်တော်တို့ဒီလက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးအနေထားအရပေါ့နော်ကျွန်တော်အများအားရင်းကြီးကလေးလည်းပြောခဲ့ဘူးတဲ့အခုကျွန်တော်ပြောနေအဲ့ဒါပါလဲဆိုတော့တကယ်တော့ကျွန်တော်မြန်မာနိုင်ငံကိုဒီမိုစီနိုင်ငံတည်ဆောက်တော့မယ်ဆိုရင်လှောက်ရှိဖွဲ့စည်းပုံကဘယ်လိုမှမဖြစ်နိုင်ဘူးဘယ်လိုမှဒီလှောက်ရှိဖွဲ့စည်းပုံကဆက်သွားလို့မရဘူးဒါကြောင့်ကျွန်တော်တို့ကအများအားပြောတယ်ပုပွင့်လင်းပြောမှဆိုလှောက်ရှိဖွဲ့စည်းပုံကျွန်တော်တို့လုံးဝမထောက်ခံဘူးကန့်ကွက်တယ်ဆိုတာကျွန်တော်ပုပွင့်လင်းပြောတယ်အဲ့လိုပြောလို့ကျွန်တော်ထောက်ချခဲ့တာပေါ့နော်သို့တော့အခုတည်းလည်းဒီသဘောထားပဲဘာဖြစ်လို့ကျွန်တော်နောက်ဆုံးပစိပုံကိုဆက်ညင်ရလဲဆိုတော့ကျွန်တော်ခုနပြောသလိုပေါ့နော်ကျွန်တော်မြန်မာပြည်သူတွေလိုလားတာကဒီမိုစီနိုင်ငံလေဒီတော့လည်းကျွန်တော်တို့နှစ်ပေါင်းများစွာတက်သွေးချွေးတွေအများကြီးပေးဆက်ပြီးတော့ကျွန်တော်ရုံးငန်းခဲ့ကြတာကိုဒါပေမဲ့တကယ်တမ်းသူတို့ရေးဆွဲပြီးတော့သူတို့မတရားသဖြင့်အတီးပြီးပြတ်ထန်းခဲ့တာနောက်ဆုံးပစိပုံကြီးဟာဒီမိုကရေစီစာနယ်ပဲကြီးကြီးလူခွင့်ရေးစာနယ်ပဲကြီးကြီးဘလို့မှလက်ရုပ်ယူတယ်မရှိဘူးအဲ့တော့အကဲရတာနောက်ဆုံးပစိပုံနဲ့တွားနေမယ်ဆိုရင်ကျွန်တော်မြန်မာနိုင်ငံနဲ့ကျွန်တော်မြန်မာပြည်သူတွေမျှော်လင့်တဲ့ဒီမိုစီနိုင်ငံနော်တော့ဆစ်မနဖရပြောင်းစုနိုင်ငံဘယ်လိုမှမဖြစ်နိုင်ဘူးဒါကအခြေခံကျွန်တော်တို့ရဲ့နားလည်ခံယူမှုပေါ့ဒါကြောင့်ကျွန်တော်လက်ရှိချိန်တွေမှာလည်းမြန်မာနိုင်ငံကိုဒီကုစုနိုင်ငံတည်ဆောက်မယ်ဆိုရင်အဓိကပြဿနာဖြစ်တဲ့တောက်ချက်ဖွဲ့စည်းပုံကိုနော်တကယ်ဒီကုစုနိုင်ငံဖြစ်အောင်ပြုပြင်ပြောင်းလဲမှသာလေကျွန်တော်တို့မြန်မာနိုင်ငံဟာဒီကုစုနိုင်ငံဖြစ်မယ်ဆိုယုံကြည်မှုနဲ့ကျွန်တော်တို့တကယ်နိုင်ငံရေးပြဿနာရဲ့အဓိကအကျဆုံးပြဿနာပေါ့နော်ဒီတောက်ချက်ဖွဲ့စည်းပုံအခြေခံဥပဒေကိုပြုပြင်ပြောင်းလဲရေးဆိုတဲ့ဒီဆောင်ဖို့ဒီခံယူချက်နဲ့ကျွန်တော်ဒါမျိုးသားရေးတာဝန်တက်တဲ့တော့လှုပ်ရှားနေတာ
2008ဖွဲ့စည်းအုပ်ချုပ်ဖို့အခြေခံဥပဒေကိုပြင်တဲ့နေရာမှာပေါ့လေအရေးအကြီးဆုံးအချက်အနေနဲ့အခု NLD ကလည်းဒီပုံမှန်436ကိုပြင်ဖို့ဦးမင်းကိုနိုင်တို့နဲ့ခေါ်ပြောပွဲတွေမှာအဓိကထားပြီးပြောဆိုလာတာတွေ့ရပါတယ်။ဒေါန်ဆန်းစုကြည်ရဲ့အဆိုအရတော့ဒီပုံမှန်436အပါအဝင်အခြေခံဥပဒေကိုပြင်ဖို့ကိစ္စမှာလွတ်တော်ထွင်းရပဲပြင်သွားမယ်လို့ပြောထားတာရှိပါတယ်။တကယ်လို့ရည်မှန်းထားတဲ့အတိုင်းလွတ်တော်ထွင်းရမပြင်နိုင်ဘူးဆိုရင်ရောဘလို့အခြေအနေတွေဖြစ်လာနိုင်တယ်လဲဘလို့တွေဆက်လုပ်သွားဖို့ရှိတယ်ဆိုတော့ပြပြ
ဟိုဥပဒေသဘောအရပြောရမယ်ဆိုရင်ဥပဒေတစ်ခုကိုပြဋ္ဌာန်းမယ်ဒါမှမဟုတ်ပြင်ဆင်မယ်ဖြစ်ဆွတ်မယ်ဆိုရင်လွှတ်တော်ကပဲလုပ်ပိုင်ခွင့်ရှိတာပေါ့နော်ဒါကြောင့်လေအဓိကကဟိုဘယ်ဥပဒေကိုမဆိုပြင်ဆင်တော့မယ်ဆိုလွှတ်တော်ကလုပ်ပေးရမယ်โอเคဒါကတော့ကျွန်တော်ဥပဒေသဘောအရကျွန်တော်နားလည်တယ်ဒါပေမဲ့လက်ရှိကျွန်တော်နိုင်ငံမှာဖြစ်ပေါ်နေတဲ့ဥပဒေအနေထားအရရောနိုင်ငံရေးအနေထားအရရောဟာဒီတောက်ချက်ဖွဲ့စည်းပုံကိုလွှတ်တော်ကပဲပြင်မယ်ဆိုရင်မဖြစ်နိုင်ဘူးလို့ကျွန်တော်ပြည်သူအများစုကယုံကြည်လက်ခံထားတယ်ဘာဖြစ်လို့ဆိုတော့လက်ရှိပြည်တော်စုလွှတ်တော်မှာကြီးစိုးနေတဲ့လွှမ်းမိုးနေတဲ့ပြည်ခိုင်ပြိုးပါတီကိုယ်တိုင်ကရေးဆွဲပြီးတော့တည်ပြတာတောက်ချက်ဖွဲ့စည်းပုံဖြစ်နေတဲ့ခါကျတော့ဒီဖွဲ့တောက်ချက်ဖွဲ့စည်းပုံကိုပြည်သူတွေအလိုရပြုပြင်ပြောင်းလဲဖို့ဆိုတာကပြည်တော်စုလွှတ်တော်မှာလွှမ်းမိုးထားတဲ့နော်ဒီပြည်ခိုင်ပြိုးတွေရဲ့ဒီမဲပါရီသဘောထားပေါ်မှာကျော်လွှားလို့မရဘူးဟိုပုပ္ပလင်းပြောရမှာဆိုအခုချိန်မှာပြည်ခိုင်ပြိုးပါတီကအဆိုပြုပြီးတော့ပြည်ခိုင်ပြိုးပါတီကလုပ်နေတဲ့လွှတ်တော်တွေဖွဲ့စည်းပုံချေခံမှုတွေပြင်ဆင်ရေးဆိုတာရှိတယ်ဒါတော့ကျွန်တော်လက်ခံတယ်ဒီဘူးရပဲလက်ခံတယ်လှုပ်လှုပ်လှုပ်ရမယ်သိတယ်ဒါပေမဲ့တကယ်ပြင်တော့မယ်ဆိုရင်ကျွန်တော်တို့လိုလားတဲ့ဒီဒီမိုစီကိုအာမခံချက်ပေးနိုင်တဲ့တော့တကယ်တိုင်းသားခွင့်ရင်းတွေကိုအာမခံချက်ပေးနိုင်တဲ့အချက်လက်တွေပါဝင်မဲ့ပြုပြင်ပြောင်းလဲမှုကိုဒီလွတ်တော်တွင်းကတော့မလုပ်နိုင်ဘူးလို့ကျွန်တော်ယုံကြည်တယ်အဲ့တော့ကျွန်တော်တို့ဘက်ကတနည်းအားဖြင့်လွတ်တော်တွင်းမှာမပါဝင်တဲ့အင်အားစုတွေလွတ်တော်တွင်းမှာပြောခွင့်မရှိတဲ့ပြည်သူတွေကနေပြီးတော့လွတ်တော်ပြင်ပကနေပြီးတော့သူတို့ရဲ့သဘောထားတွေသူတို့ရဲ့အမြင်တွေကိုထုတ်ဖော်ပြောဆိုခြင်းဖြင့်လွတ်တော်တွင်မှာရှိလွတ်တော်အမှတ်တွေပိုသိမြင်လာမယ်ပိုကြားသိလာမယ်ဒါဆိုရင်လွတ်တော်တွင်မှာသူတို့ပြင်မဲ့နောက်ဆုံးဖွဲ့စည်းပုံပြင်မဲ့လုပ်ငန်းစဉ်တွေပေါ်မှာပိုပြီးတော့အကျိုးရှိရှိပေါ့နော်ထစ်ထရေရောက်နေပြင်နိုင်မယ်ဆိုတော့ပြောလင်းချက်နဲ့တနည်းအားဖြင့်လွတ်တော်တွင်မှာလုပ်နေတဲ့ဖွဲ့စည်းပုံရှင်ကဥပဒေပြင်စင်လုပ်ငန်းစဉ်တွေကိုလွတ်တော်ပြင်မမှာရှိတဲ့လူဒုတွေပြည်သူတွေအဖွဲ့အစည်းတွေရဲ့လူလားချက်ဆန္ဒတွေကိုတင်ပြတောင်းဆိုရင်းနဲ့တွန်းအားပေးတဲ့သဘောပေါ့ဒီလိုကျွန်တော်ယူရမယ်လို့ဆောင
်ဒီတွန်းအားအတိုင်းဖြစ်မလာဘူးဆိုရင်ပေါ့လေလူလူဆန္ဒအတိုင်းဖြစ်မလာဘူးဆိုရင်ရောဘလို့လမ်းစဉ်နဲ့ဘလို့တွေဆက်လုပ်သွားဖို့ရှိပါလဲ
ဒီစကားမေးခွန်းနဲ့ပတ်သက်တော့ကျွန်တော်မြင်တာကျွန်တော်ယုံကြည်တဲ့ကျွန်တော်ဖြေတဲ့စကားတစ်ခုရှိတယ်ဒါလည်းကျွန်တော်ပြောတဲ့စကားမဟုတ်ပါဘူးဟိုသမရကြီးဦးသိန်းစိန်ရောနော်အခုလက်ရှိပြည်တော်စုလွှတ်တော်နာရကကြီးဖြစ်တဲ့အသူရောက်ရှင်မှန်ပြောတဲ့စကားရှိတယ်အဲ့ဒါဘာလဲဆိုတော့ ပြည်သူအတန်လွတ်တော်အတန်ပြည်သူစန္ဒလွတ်တော်စန္ဒလို့သူတို့နှုတ်ကတဖွားဖွားပြောနေပြီးတော့သူတို့ကိုယ်တိုင်လည်းအဲ့လိုမျိုးခံယူထားတယ်ဆိုရင်ကျွန်တော်တို့လူထုကတကယ်တမ်းရိုးရိုးသားသားပုတ်ပုတ်လေးနဲ့တင်ပြခဲ့တဲ့တောင်းဆိုမှုတွေစန္ဒတွေကိုဖြစ်စည်းပေးလိမ့်မယ်လို့ကျွန်တော်မျှော်လင့်တယ
်ဒီအခြေခံဥပဒေပြင်တဲ့နေရာမှာဒေါက်တာဆန်းစုကြည်သမရဖြေကိုကန့်တတ်ထားတဲ့ပုံမှန်59စာလုံးအထိရောပြင်နိုင်လိမ့်မယ်လို့ထင်ပါလားခင်ဗျာ
ဟိုရိုးရိုးလေးစဉ်းစားတာပါကျွန်တော်တို့တော့ဒီပုတ်စုံအခြေခံဥပဒေကိုဘယ်ဥပဒေပညာရှင်အပ်ပဲလေးလားလေးလားတော့တာမန်ပြည်သူအပ်ပဲလေးလားလေးလားဒီမိုစီဆန်ရအများကြီးလွဲတာလည်းရှိတယ်လူခွင်းဆိုင်ရအများကြီးလွဲတာရှိတယ်တနည်းအားဖြင့်တရားမဝင်စစ်အစိုးရကနေပြီးတော့တရားဝင်စစ်အစိုးရဖြစ်အောင်ဖန်တီးထားတဲ့စာရွက်လို့ကျွန်တော်ခံယူထားတယ်အဲ့တော့တကယ်တမ်းသူတို့ပြောတဲ့ပြောစကားရရောကျွန်တော်ပြည်သူတွေလိုလားတဲ့လိုလားချက်ရရောစစ်မှန်သောဒီမိုစီနိုင်ငံထူထောင်မယ်ဆိုရင်တောက်ရှိဖွဲ့စည်းပုံအခြေခံဥပဒေကိုမပြင်မဖြစ်ပြင်ဖို့ပြင်ရမယ်အဲ့ဒီမှာပြင်ရမယ်ချက်လက်တွေကအများကြီးပဲနော်အဲ့တော့ကျွန်တော်တို့ကတစ်ချက်ချင်းစီကိုစမ်းစင်ရကြည်ပွေးလိုက်ပြီးတော့ပြင်မဲ့အစားအဓိကအရေးပါတဲ့436ကျွန်တော်ဘာဖြစ်လို့ခြင်တွေ့ရလဲဆိုတော့တောက်ဆွေဖွဲ့စည်းပုံမှာပြဋ္ဌာန်းထားတဲ့ဖွဲ့စည်းပုံရှင်ကဥပဒေပြင်ဆင်ရမယ်အချက်များဆိုတဲ့ပုံမှန်436ဆိုတာကဖွဲ့စည်းပုံရှင်ကဥပဒေကိုပြင်ဆင်ဖို့အတွက်တတ်မှတ်ထားတဲ့ပုံမှန်ဖြစ်တယ်အဲ့တော့အဲ့ဒီ436ပုံမှန်ကိုလေ့လာကြည့်တဲ့ခါကျတော့ဟိုပုပ္ပလင်းပြောဆိုဘလို့မပြင်လို့မရအောင်ကိုသူကကတ်တာတာအဲ့လိုပဲကျွန်တော်တို့မြင်တယ်ဟိုစိုးစိုးဘောကပြင်ခွင့်တော့ပေးထားတယ်တိုးတိုးပြင်လို့မရအောင်လုပ်ထားတယ်လို့အဲ့လိုကျွန်တော်တို့မြင်တယ်အဲ့တော့ဖွဲ့စည်းပုံရှင်ကဥပဒေမှာပါနေတဲ့တခြားသောဘယ်ပုံမှန်ဘယ်ပုံမှန်ကိုကျွန်တော်ပြင်ချင်တယ်ဆိုရင်အဲ့ဒီဟာကြီးကိုမပြင်ခင်မှာဒီ436ကျွန်တော်အရင်ပြင်မှသာလေကျန်တဲ့ပုံမှန်တွေပြင်ဖို့လမ်းကြောင်းပွင့်သွားမယ်လို့ကျွန်တော်မြင်တယ်ဒါဥပဒေသဘောကကျွန်တော်မြင်တဲ့တကြောင်အရင်ဆုံးကျွန်တော်ဒီကီးကိုကင်တာ436ကိုအရင်ပြင်မလိုက်မှသာလေကျန်တော့ကျွန်တော်ပြင်ဖို့လိုအပ်တဲ့ပုံမှန်တွေကိုပြင်လို့ရမယ်ဟို59စာလုံးပါဝင်ပဲကျန်တဲ့ပုံမှန်တွေပြင်လို့ရမယ
်ဒီပုံမှန်တွေကိုပြင်ဖို့အတွက်ပေါ့လေ2015မတိုင်ခင်မှာအချိန်မီနိုင်ပါမလားခင်ဗျာ
ဟုတ်ဒါကကျွန်တော်အယူဆပါဘောနော်အခုလောလောဆယ်ကျော်436ပြည့် slogan ကိုတင်ထားတာကိုအစ်စ်နေအများရှိတယ်လေဥပမာ436ကိုပြင်နိုင်တယ်ဆိုရင်တော့မှပဲတခြားသောပုံမှန်တခြားသောချက်လက်တွေပြင်ပြီးထပ်လောက်ရအောင်ပါအဲ့တော့လောလောဆယ်ကိုကျွန်တော်အယူဆရ436ကိုတော့မှနော်2015မတိုင်မီမှာပြင်နိုင်ခြင်းမပြင်နိုင်လိမ့်မယ်ဟုတ်တော့ကျွန်တော်တို့ပြည်သူတွေကျွန်တော်တို့ခံထားတာကပြင်နိုင်မဲ့အချိန်ကာလကတပိုင်းပေါ့ဒါပေမဲ့ပြင်မဖြစ်မဲ့ပြင်ဖို့လိုလားလဲဆိုတော့လူထုစန္ဒကိုထုတ်ဖော်ဖို့ကတပိုင်းပေါ့အဲ့တော့ကျွန်တော်ကတော့ဖြစ်နိုင်မဲ့ဆိုတော့ဗျမနက်ဖြန်သဘက်ခါတည်းပဲပြင်ချင်တာပေါ့ဗျာနော်ဒါပေမဲ့ဥပဒေပါဝင်လည်းတရားဥပဒေနဲ့ညီအောင်နောက်တော့ဒီမိုစီနီလန်းနဲ့ကြအောင်လူထုရဲ့စီကံရှိမှုနဲ့ညီညွတ်မှုအားကိုတုံးပြီးတော့ကျွန်တော်ကဒီ436 line ကိုရင်တင်တယ်ပြည်သူဒီ436 line ကပြည်သူတရလုံးကနေပဲသဘောထားရှိတယ်ဆိုတာကိုထင်ရှားကျွန်တော်ပြရမယ်အဲ့လိုပြတဲ့ပုံမှာလွတ်တော်ကလည်းတကယ်သဘောရိုးနဲ့လက်ခံမယ်ဆိုရင်35မတိုင်မီမှာ436တင်မကဘူးတော့ခြားပုံမှန်တို့ပါငင်းကျဲစွာနဲ့တိတိကျကျပြင်လို့ရလိမ့်မယ်အဲ့လိုမဟုတ်ဘဲနဲ့အကြောင်းမျိုးပြပြီးတော့အချိန်ဆွဲနေတယ်ဆိုတော့အချိန်ဆိုတာသူ့ရဲ့အတိုင်းပဲလေခြားတော့ဆွဲလို့ရတာပဲအဲ့တော့အချိန်ဆွဲလူကလည်းချိန်ဆွဲလူကအပိုင်းပါဗျာကျွန်တော်ပြည်သူတွေကတော့စဉ်တကြနဲ့မြန်မြန်ရောက်ဖို့တော့နီးလမ်းမှန်မှန်နဲ့စူးစမ်းလှုပ်ဆောင်ဖို့ကျွန်တော်လှုပ်ဆောင်မယ်စီရင်မယ်တော့လူထုအားကိုကျွန်တော်ပြဒါကျွန်တော်တို့အပိုင်းပေါ့
88နဲ့ NLD ပူပေါင်းလာတဲ့အပိုင်းကိုလည်းနည်းနည်းသိကြပါရခင်ဗျာကောလာဟလတွေအရာပေါ့လေ88နဲ့ NLD ပေါင်းပြီးနိုင်ငံရေးပါတီထောင်မယ်စသဖြင့်ဦးမင်းစရာကလည်းကြားမှာပေါ့အဲ့ဒါအခြေအနေဘယ်လိုရှိပါလဲခင်ဗျာ
မဟုတ်ပါဘူးတော်စီမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေပေါ်မှာလည်းချက်မပြစောင့်ကြည့်တဲ့လူတွေဆိုတော့သိပါတယ်ကျွန်တော်တို့ဒီ4လုံးကာလနောက်ပိုင်းကနေစပြီးတော့အခုချိန်ထိကျွန်တော်တို့88မျိုးဆက်တွေနဲ့ NLD နဲ့ကအမြဲတမ်းထိတွေ့နေတယ်အမြဲတမ်းအပြန်အလှန်ပူးပေါင်းဆောင်ရွက်မှုတွေရှိခဲ့ပါတယ်အခုချိန်ထိလည်းရှိနေတော့မယ်တခုကျတော့နိုင်ငံရေးဒီကြကြတော့တူချင်မှတူပဲရွေးချက်တော့တူတူပဲကိုအဲ့တော့ကျွန်တော်တို့ဒီ2012ထောင်ကတွေ့တဲ့အချိန်မှာလဲကျွန်တော်88မျိုးဆက်နည်းနည်းလက်တရားဝင်ကြချက်ထုတ်ထားပြီးသားအဲ့ဒါဘာလို့ဆိုတော့ NLD ရဲ့နောက်နိုင်ငံရေးဥဆောင်မှုအခမ်းအနားကိုကျွန်တော်သိမှတ်ပြုတယ်တူတူပဲ NLD ရဲ့နိုင်ငံရေးရွေးချက်တွေအောင်မြင်ဖို့အတွက်ကျွန်တော်တို့88ကနေပြီးတော့ဝိုင်းရံပေးမယ်ပံ့ပိုးကူညီပေးမယ်ဆိုတာကျွန်တော်88မူကိုဒီမူကဒီတိုင်းမှာကျွန်တော်စောက်ခိုင်းထားတယ်နောက်အဲ့ဒါကြောင့်လဲအခုကိစ္စမှာလဲကျွန်တော်တို့ရဲ့မူရနော် NLD ရဲ့အခုပြောနေတဲ့လှုပ်ဆောင်ချက်တွေလှုပ်ရှားချက်တွေကကျွန်တော်မူနဲ့လက်ကိုက်ညီတယ်။နောက်ပြီးတော့လက်တလို့ခြေနေရကလည်းဒီလုပ်ငန်းစဉ်ကလုပ်ကိုလုပ်ရမယ်လို့ကျွန်တော်ယုံကြည်ရကြောင့်ပို့ပြီးတော့အားကောင်းလာအောင်ပို့ပြီးတော့ထရောက်လာအောင်ကျွန်တော် NLD နဲ့ပူးပေါင်းမယ်လှုပ်ဆောင်တဲ့သဘော
88အုပ်စုထဲမှာရောနိုင်ငံရေးလုပ်မဲ့ဥမာပါတီထောင်ရင်နိုင်ငံရေးသမားလုပ်မဲ့အင်အားစုဘယ်နှစ်ဦးလောက်ရှိမလဲခင်ဗျာ
ကျွန်တော်တို့လောလောဆယ်ချိန်နေဒီပါကျွန်တော်88ငိမ့်ပွင့်နေတဲ့ကတူချင်းရဲ့သဘောထားပုံမှာကျွန်တော်ကန့်တတ်ထားချက်တော့မရှိဘူးဒါပေမဲ့အဖွဲ့အစည်းအနေနဲ့ဒီနေ့အပြည့်88ငိမ့်ပွင့်နေတဲ့အခုချိန်ထိပေါ့နော်နိုင်ငံရေးပါတီလိုင်းကိုကူးဖို့အတွက်စီစဉ်မရှိသေးဘူ
းဦးမေစရာကျေးဇူးများကြီးတင်ပါတယ်ခင်ဗျာ